ဂျစ်နိုင်ငံကိုင်ရိုမြို့နားကဆက်တွေးကြောင်းတန်လျာရှိသူပေါင်းပေါင်းခိုတဲ့နေရာကိုဝင်ရောက်ရှိနေမှုမှာအီဂျစ်ရဲ့ရာရှိအနည်းဆုံး54ဦးသေဆုံးခဲ့ရတယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အနောက်ပိုင်းတဲကန်နယ်အထက်ကအယ်ဘာဟီရာဒေတာပေါင်းပေါင်းရနေရာကိုတောက်ချန်နေကလုံခြုံရေးတပ်တွေကြောက်သွားချိန်မှာဆက်တွေးကြောင်းရဲ့ခြုံကိုတိုက်ခတ်မှုကိုခံခဲ့ရပုံရတယ်လို့အမည်မဖော်လိုတဲ့အရာရှိသူကပြောပါတယ်။ SUV လေးစီးပါတဲ့ရှင်တန်းနဲ့ပြည်ထောင်ဝန်ကြီးဌာနမော်တော်ယာဉ်တစ်စီးကိုဦးတည်ပြီးဆက်တွေးကြောင်းတွေက RPG ဒုံးကျည်တွေဖောက်ခွဲပစ္စည်းတွေနဲ့အလစ်အငယ်တိုက်ခိုက်ခဲ့တာလို့လည်းလုံခြုံရေးဆိုင်ရာတာဝန်ရှိသူကပြောပါတယ်။တေဆုံးသူတွေထဲမှာအရာရှိ20နဲ့တပ်သား34ဦးလည်းပါတယ်လို့ဆိုပါတယ်။ပြည်ရဲ့ဝင်ကြီးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရင်းရရှိအများပြားဟာအာဇာနည်တွေဖြစ်ကြောင်းပြောပြနေတယ်။တိုက်ဆုံမှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတော့မထုတ်ပြန်ပါဘူး။အခုလိုတိုက်ခိုက်မှုကိုဘဲဖွဲ့ကလှုပ်ဆောင်နေဆိုတော့မသိရသေးပါဘူး။ဒါပေမဲ့ဒေတာသွင်းသတင်းတွေမှာတော့စစ်တွေးကြော်ဟာဟာဆန်မူဗ်မန့်ရဲ့တစ္ဆေကံတွေဖြစ်ပြီးဒါဟာအစိုးရကတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားတဲ့မွတ်စလင်ကြီးအကိုတော်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့အီဂျစ်ရဲတွေကပြောပါတယ်။တောက်ကြံတဲ့အတိုက်ခိုက်ခံရမှုဟာအစ္စလာမစ်သမ္မတဟောင်းမိုဟာမက်မော်စီ2013မှာအထောက်ချခံရပြီးနောက်ပိုင်းစစ်တွေးကြော်ရဲ့အစိုးရတပ်ဖွဲ့တွေကိုဥတီတိုက်ခိုက်မှုတွေကအသေးပြောက်အများဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။